သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ တော်ရရှိမြောက်အောက်တိုဘာလ28ရက်တနင်္လာနေ့အတွက် SBS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရော့အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Queensland Liberal National Party David Carrisfully ပြည်နယ်ရဲ့41ရောက်မြောက်ဝန်ကြီးချုပ်အဖြစ်ကျန်းသစ္စာချိန်ဆုံမည်။ Queensland Liberal National Party ရဲ့ခေါင်းဆောင် David Carrisfully သည်ယနေ့နှောင်းပိုင်းတွင် State Governor Janet Young မှပြည်နယ်ရဲ့41ရောက်မြောက်ဝန်ကြီးချုပ်အဖြစ်ကျန်းသစ္စာချိန်ဆရန်စီစဉ်ပေးထားပါတယ်သူသည်ကမ်ဘောနျူမန်ရဲ့2012ကနေ2015နှစ်နောက်ပိုင်း LNP ရဲ့ပထမဆုံးကွင်းဆဲဝန်ကြီးချုပ်ဖြစ်လာမှဖြစ်ပြီးလွန်ခဲ့တဲ့32နှစ်ကြာကွင်းဆဲမှာ Labor Party ရဲ့အုပ်ချုပ်မှုအချိန်ကိုဆုံးသတ်ပေးတာဖြစ်ပါတယ်မဲရီတွက်ချင်းရဲ့80ရာခိုင်နှုန်းနီးပါးပြီးမြောက်ပြီးဖြစ်တဲ့အတွက်Queensland LNP သည် Labor Party ရဲ့28နေရာထက်48နေရာကိုရယူကန်လမ်းကြောင်းပေါ်မှာရှိနေပြီဖြစ်ပြီးမင်းနယ်မြေ12နေရာကရေတွက်နေဆဲဖြစ်ပါတယ်။ယင်းသည်အများစုအစိုးရဖွဲ့ရန်လိုအပ်သော48ရောက်ထက်တနေရာပိုများပါတယ်။ Mr. Carrisfully သည်ရွေးကောက်ခံရပါက၎င်းအဖွဲ့ဝင်19ဦးပါအစိုးရအဖွဲ့ကိုအပြောင်းအလဲမရှိလှုပ်ဆောင်မယ်လို့ဇက်တက်မဲဆွယ်ခဲ့ပါတယ်။နောက်ဆုံးဆုံးဖြတ်ချက်မချမီလွှတ်တော်အမတ်များနဲ့ဥစွာဆွေးနွေးလို့ကြောင်း၎င်းကပြောဆိုပါရယ်ထို့အပြင်လူငယ်ပြည့်မှုကျူးလွန်သူများအားထောင်ဒဏ်တိုးမြှင့်ပေးမဲ့အစီအစဉ်ပါဝင်၎င်းရဲ့မူဝါဒဦးစားပေးများကိုပြဋ္ဌာန်းရန်စိတ်အားထက်သန်နေတယ်လို့၎င်းကပြောဆိုသွားပါရယ်မိုဘိုင်းဖုန်းဟောင်းကိုင်းဩစတြေးလျထောင်ပေါင်းများစွာမိသည့်ဖုန်းခေါ်ဆိုမှုသို့မဟုတ် text ပို့နိုင်တော့မည်မဟုတ်ဟုဆို Telecom Company ကြီးများသည်၎င်းတို့ရဲ့ 3G ကွန်ရက်များကိုပိတ်လိုက်သောကြောင့်ဖုန်းဟောင်းရှိ Australian ထောင်ပေါင်းများစွာသည် October 28ရက်ယနေ့မှစ၍မိသည့်ဖုန်းခေါ်ဆိုမှုသို့မဟုတ် text ပေးပို့ခြင်းတို့ကိုပြုလုပ်နိုင်တော့မှာမဟုတ်ပါဘူး။၎င်းတို့ရဲ့ 4G နဲ့ 5G စနစ်ရဲ့မြန်နှုန်းဆွဲဆောင်ရည်နဲ့ယုံကြည်စိတ်ချမှုတို့ကိုမြင့်တင်ရန်အတွက် Telstra နဲ့ Optus တို့သည်ယနေ့တွင် 3G ကွန်ရက်ကိုပိတ်လိုက်ပြီဖြစ်ပါတယ်TPG Telecom, Vodafone သည် 3G ကိုပိတ်လိုက်ပြီးဖြစ်ပါတယ်။ Federal Communication Minister Michelle Rowan သည် Australian အားလုံးကို၎င်းတို့ရဲ့ဖုန်းဆက်သွယ်မှုကိုစစ်ဆေးရာနှင့်လိုအပ်ပါက၎င်းတို့ရဲ့ဆက်ပစ္စည်းများကိုအဆင့်မြင့်ရန်တိုက်တွန်းထားပါတယ်။ Telco များသည်2019ခုနှစ်ခရဲကပိတ်သိမ်းရန်ပြင်ဆင်နေသော်လည်း 000 နှင့်ချိတ်ဆက်၍မရသော mobile ဖုန်းများစွာနှင့်နိုင်ငံခြားမှဝယ်ယူလေးရှိသောသို့မဟုတ်တပတ်ရဲ့ mobile ဖုန်းများ000နှင့်ချိတ်ဆက်၍မရသော mobile ဖုန်းများပြားတွင်ဆုံးရမှုများကြောင့်ယခုမှတရားဝင်ပိတ်လိုက်ခြင်းဖြစ်ပါသည်မြန်မာထုတ်တာငါထုတ်ကုန်တွေမစားဖို့ American FDA ကသတိပေးမြန်မာနိုင်ငံကနေတင်သွင်းလာတဲ့ကြက်သားဘဲသားနဲ့အသားမျိုးစုံထုတ်ကုန်ပစ္စည်းတွေဟာတရားမဝင်ကြောင်းနဲ့စားသုံးမှုမသင့်ကြောင်း American Layer စိုက်ပျိုးရေးဝန်ကြီးဌာနအောက်ကစားသောက်ကုန်ဘေးကင်းလုံခြုံရေးနဲ့စစ်ဆေးရေးဌာန FSIS ကသတိပေးတားမြစ်လိုက်ပါတယ်ခွင့်ပြုချက်မရှိဘဲဒီစားသောက်တွေနိုင်ငံထဲဘလို့ဝင်ရောက်လာတယ်ဆိုတာ FSIS ကဆက်ပြီးစစ်ဆေးနေပါတယ်အောက်တိုဘာလ24ရက်နေစွဲနဲ့ထုတ်ပြန်တဲ့စာရင်းမှာမြန်မာထုတ်ကုန်တွေဖြစ်တဲ့အသားဟင်းစီတုတ်ဘူးမဝင်းကားအနှစ်အုံနှုတ်ခေါက်ဆွဲအနှစ်နဲ့ငချောက်စားတဲ့စားသောက်ကုန်တွေပါဝင်ပါတယ်ဒီထုတ်ကုန်တွေမှာတရားဝင်ခွင့်ပြုချက်မပါသလို USDA စစ်ဆေးချက်အမှတ်သားလည်းမပါဘူးလို့သတိပေးချက်မှာဖော်ပြထားပါတယ်ဒီစားသောက်ကုန်တွေကို Arizona, California, Iowa, KansasMaryland, Minnesota, Nebraska နဲ့ Oklahoma ပြည်နယ်လက်လီဆိုင်တွေမှာအထူးကတင်ပို့ရောင်းချတာလို့လည်းဖော်ပြထားပါတယ်။ အစားအစာဘေးကင်းရေးနဲ့စစ်ဆေးရေးဌာန FSIS ကလက်လီရောင်းချတဲ့ဆိုင်တွေကိုစောင့်ကြည့်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံကတရားမဝင်တင်သွင်းလာတဲ့ကြက်ဘဲနဲ့တခြားအသားထုတ်ကုန်ပစ္စည်းတွေကသွင်းကုန်ရေးသွင်းမပြည့်မီတာကိုတွေ့ခဲ့ရပါတယ်ဒီစားကုန်တွေမှာကျန်းမာရေးထိခိုက်နိုင်တဲ့အန္တရာယ်ရှိပစ္စည်းတွေပါဝင်တယ်လို့အတိမပြုနိုင်သေးပေမဲ့ကျန်းမာရေးပြဿနာတစုံတရာဖြစ်ရင်သက်ဆိုင်ရာကျန်းမာရေးဌာနမှစေကူတာမှုခံမှုဖော်ပြထားပါတယ်အမေရိကန်စားသောက်ကုန်ဘေးကင်းလုံခြုံရေးနဲ့စစ်ဆေးဌာန FSIS ကအမေရိကန်ထုတ်စားကုန်တွေကိုစစ်ဆေးပြီးခွင့်ပြုချက်ပေးတဲ့ဌာနဖြစ်ပါတယ်အခုသတိပေးထားတဲ့မြန်မာစားသောက်ကုန်တွေကတရားဝင်ခွင့်ပြုချက်မရှိတဲ့အတွက်လက်လီဆိုင်တွေအနေနဲ့မရောင်းချဖို့နဲ့ဝယ်ထားသူတွေအနေနဲ့လည်းဒီစားကုန်တွေကိုစွန့်ပစ်ချဖို့ဒါမှမဟုတ်ဝယ်ယူတဲ့ဆိုင်တွေမှာပြန်အားချဖို့ FSIS ကသတိပေးထားပါတယ်အမေရိကန်သမ္မတလောင်းရီအချိန်မြင့်မဲဆွယ်အမေရိကန်ရွေးကောက်ပွဲကျင်းပဖို့ဆယ်ရက်လောက်သာလိုတော့တဲ့အချိန်မှာသမ္မတလောင်းရီဟာအနိုင်ရဖို့အရေးကြီးတဲ့ပြည်နယ်တွေကိုတွားရောက်မဲဆွယ်မှုတွေအချိန်မြင့်လှုပ်ဆောင်နေကြပါတယ်အစဉ်အလာအားဖြင့် Republican Party ကိုထောက်ခံသူများတဲ့ Texas ပြည်နယ်မှာ Democrat သမ္မတလောင်းကမလာဟဲရစ်ကတောက်ကြနေမှာမဲဆွဲပွဲလုပ်ခဲ့ရမှာနာမည်ကျော်ဆူရော်ရီဖြစ်ကြတဲ့ဝီလီနဲလ်ဆန်နဲ့ဘီယွန်စီတို့ပါဝင်မဲဆွဲခဲ့ကြပါတယ်။အမေရိကန်မှာစီလုံးညီညွတ်မှုဂုံသိက္ခာနဲ့အခွင့်အလမ်းတွေအတွက်သချင်းသစ်ဆိုကြဖို့အချိန်တန်ပြီလို့ဟျူစတန်မြို့မှာပြုလုပ်ခဲ့တဲ့မဲဆွဲပွဲအတွင်းဘီယွန်စီကပြောကြားခဲ့ပါတယ်။လူသိများကြော်ကြားတဲ့အနေနဲ့ဒီပွဲကိုလာတာမဟုတ်တယ်လို့နိုင်ငံရေးသမားအနေနဲ့လည်းလာတာမဟုတ်ပဲသူ့ကလေးတွေပါဝင်ကလေးငယ်အားလုံးနေထိုင်နေကြတဲ့ကဘာကြီးကိုအလေးထားတဲ့မိခင်တယောက်အနေနဲ့ဒီပွဲကိုလာတာဖြစ်တယ်လို့သူမကပြောဆိုသွားပါတယ်ခွဲခြားဆက်ဆံမှုကင်းပြီးအခန့်အသတ်အတားအဆီးတွေမရှိတဲ့အနာဂတ်မှာသမီးတွေကိုချီးပြစေခြင်းနဲ့ဆန္ဒနဲ့လာရောက်တာဖြစ်တယ်လို့အဆိုတော်ဘီယွန်စီကပြောကြားပြီးသမ္မတလောင်းဟဲရစ်ကိုလူသိရှင်ကြားထောက်ခံခဲ့ပါတယ်။ကြောက်ချာနေညာကမဲဆွဲပွဲမှာအမျိုးသမီးတွေသတိဖြတ်ချခွင့်နဲ့ကိုပန်လွတ်လပ်စွာဆုံးဖြတ်နိုင်ရေးကိုအသာပေးပြီးသမ္မတလောင်းကမာလာဟဲရစ်ကပြောကြားမဲဆွဲစည်းရုံးသွားပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့မီရှိဂန်ပြည်နယ်Travis မြို့မှာလုတ်တဲ့မဲဆွဲပွဲမှာသူသာသမ္မတဖြစ်လာခဲ့ရင်ငွေကြေးဖောင်းပွားမှုအဆုံးသတ်သွားအောင်လုပ်ပေးမယ်လို့ပြောကြားစည်းရုံးခဲ့ပါတယ်။ American တွေရဲ့အိမ်မက်တွေပြည်내အကောင့်ထဲပေါ်လာအောင်လုပ်ပေးမှာဖြစ်သလိုနိုင်ငံထဲတရားမဝင်ဝင်ရောက်သူတွေရပ်သွားအောင်ရှေ့တန်းတင်ဆောင်ရွက်ပေးမယ်လို့တောက်ကြနေကမဲဆွဲပွဲမှာသမ္မတလောင်း Trump ကပြောဆိုသွားပါတယ်။This is the into news flash mya pomo cha ti yan SBS language podcast ko twa yauk chi shu ba thau mho won yauk na sin chi ba Da myu thadin saung ma ri ko po na sin lo ba la Apple podcast Google podcast Spotify thau mho tin be ni ya ga phi phi ya yu de podcast ka ni ba